အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲရလဒ်တွေကိုရည်တွယ်နေဆဲဖြစ်ပြီးနောက်၄နှစ်အတွက်ဘယ်သူသမနာဖြစ်လာမလဲဆိုတာမရေမယာရှိနေသေးပါကိုရိုနာဗိုင်းရပ်စ်ကပ်ကြောင့်စားရိတ်ကနေဂျူတင်မဲပေးခဲ့ကြတဲ့မဲတွေကိုပြည်내အတော်များများမှာရည်တွယ်နေဆဲဖြစ်တာကြောင့်လည်းရလဒ်ကိုခံမှန်းမှုခံနေတာပါမဲရည်တွယ်နေဆဲပြည်내အများစုမှာလက်တလောထွက်လာပြီးတော့ရလဒ်တွေအရသမနာထရမ့်ကဥဆောင်နေပြီမဲ့လို့မရည်တွယ်ရသေးတဲ့မဲတွေအများအပြားကြံနေပါသေးတယ်အဲ့ဒီမဲတွေကပြန်ပဲဂျိုးဘိုက်တန်ကိုထောက်ခံမဲတွေဖြစ်လာနိုင်ပွဲလည်းရှိနေတာပါဒီလိုမတည်ကြမှုတွေရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကဗိုလ်လူနေအစောပိုင်းသမ္မတအင်ဂျီတော်မှာတင်းစားရှင်းလင်းပွဲလုပ်ပြီးသူအနိုင်ရမှတည်ကြတယ်လို့ပြောခဲ့တယ်လို့မဲကြီးတွေ့နေတာတွေရပ်ပစ်လိုက်ဖို့တရားဝန်ချုပ်ကိုတောင်းဆိုမယ်လို့ပြောပါတယ်အခုကနိုင်ငံအတွက်တကယ်မတမောင်မှုကြီးတစ်ခုလို့ဖြစ်နေပြီလို့သမ္မတထရမ့်ကမဲတွေဆက်ပြီးရေတွက်နေသေးတဲ့အခြေအနေကိုကန့်ကွက်ပြောကြားရင်းတကယ်တမ်းပြောရရင်ကျွန်တော်အနိုင်ရပြီးသားဖြစ်နေပြီလို့ဆက်ပြောသွားခဲ့ပါတယ်အင်ဂျီရောကနေသမ္မတထရမ့်အဲ့လိုမပြောခင်အစောပိုင်းအချိန်မှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသူ့အပေါ်ထောက်ခံသူတွေကိုသူနေထိုင်တဲ့ဒလဝဲပြည်နယ်ဝင်းမင်တန်မြို့ကနေမိန့်ခွန်းပြောခဲ့ပါတယ်။ယုံကြည်စိတ်ဆက်မွေးကြပါ။ကျွန်တော်တို့အနိုင်ရမှာပါ။ကျေးဇူးတင်ပါတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။အနိုင်အရှုံးဆုံးဖြစ်ရမှာအရေးပါတဲ့အဓိကပြည်နယ်တွေမှာမဲရည်တွေတာမပြီးသေးသလိုလက်တလုံးမှာတော့အဲ့ဒီပြည်နယ်အများစုမှာသမ္မတထရမ့်ကဦးဆောင်နေပေမဲ့မဲရည်အားလုံးရည်တွေ့ပြီးချိန်အထိစိတ်ရှိရှိစောင့်ကြဖို့နောက်ဆုံးရလဒ်ကတူတာနိုင်မှာဖြစ်တယ်ဆိုပြီးမစ္စတာဘိုင်ဒန်ကပြောသွားပါတယ်